တထေးသားနဲ့လာဇရုအကြောင်းကိုကျွန်တော်ဝင်ကသွားမှာဖြစ်ပါတယ်။လုကာအခန်း16အခန်းငယ်19ကနေပြီးတော့31အထိကိုကျွန်တော်ဖတ်ပြပါမယ်။တပန်တုံတထေးတယောက်သည်နေမောင်းသောကပလာနှင့်ပိတ်ချောကိုဝတ်ဆင်၍ကာမကုံ၌နေတိုင်းပျော်မွေ့လျက်နေ၏။လာဇရုအမည်ရှိသောသူဆင်းရဲတယောက်သည်တကိုယ်လုံး၌အနှစိမ့်ပေါက်၍တထေး၏စပွဲမှကျသောစားနောက်စားပေါက်ကိုစားပြရစေဟုတောင့်တသောစိတ်နှင့်တထေးအိမ်တကားနားမှတုံးလုံးနေ၏ခွေးတို့သည်လာ၍အနှစိမ့်များကိုလှက်ကြ၏တနေ့တ၌ထိုဆင်းရဲသားသည်သေလွန်၍ကောင်းကင်တမန်တို့သည်အာဗြဟံ၏ယင်တွင်သို့ပို့ဆောင်ကြ၏တထေးသည်လည်းသေလွန်၍တကြွချင်းကိုခံရလေ၏မရဏနိုင်ငံ၌ပြင်းစွာသောဝေဒနာကိုခံရလျက်မျောကြည့်၍အာဗြဟံကို၎င်းအာဗြဟံယင်တွင်၌လာဇရုကို၎င်းအဝေးကမြင်လျင်အိုးအဘအာဗြဟံအကျွန်ုပ်ကိုကယ်မတနာတော်မူပါအကျွန်ုပ်သည်ဤမိလျံ၌ပြင်းစွာခံရသောကြောင့်လာဇရုသည်မိမိလက်ဖျားကိုရေ၌နှိပ်၍အကျွန်ုပ်ရှာကိုအေးစေခြင်းကသူကိုအကျွန်ုပ်ရှိရာသို့ဆေလွတ်တော်မူပါဟုဟစ်ကြော်လေ၏အာဗြဟံကလည်းငါသာသင်သည်အသက်ရှင်စဉ်အခါချမ်းသာရသည်ကို၎င်းလာဇရုသည်ဆင်းရဲစွာနေရသည်ကို၎င်းအောင့်မေ့လော့ယခုမူကားသူသည်တတ်တာချင်းရှိ၏သင်သည်ဒုက္ခဝေဒနာကိုခံရ၏ထိုမှတပါငါတို့နှင့်သင်တို့ဆက်ကြား၌အလွန်နှက်လှသောကြောက်ကြီးတည်လျက်ရှိ၏ထို့ကြောင့်ဤအယက်မှသင်တို့ရှိရာသို့ကိုးကျင်သောသူမကိုးနိုင်ထိုအယက်မှငါတို့ရှိရာသို့ကိုးကျင်သောသူလည်းမကိုးနိုင်ဟုဆို၏တထေးကလည်းအိုးအဘထိုတို့မှန်လျင်အကျွန်ုပ်၌ညီငါးယောက်ရှိပါသည်ဖြစ်၍သူတို့သည်ဤပြင်းပြစွာခံရအယက်သို့မရောက်မီအကြောင်းသူတို့အားတတ်သိခံစေခြင်းဟာလာဇရုကိုအကျွန်ုပ်အဘ၏အိမ်သို့စေလွတ်တော်မူပါအကျွန်ုပ်တောင်းပန်ပါ၏ဟုပြန်ဆိုလျင်အာဗြဟံကသင်၏ညီတို့၌မောရှေမှဆ၍ပရောဖက်များရှိကြ၏ပရောဖက်တို့၏စကားကိုနားထောင်ကြစေဟုဆို၏တထေးကလည်းမဟုတ်ပါအဘအာဗြဟံသေသောလူစုတည်းကတယောက်သောသူသည်ထမြောက်၍သူတို့ရှေ့ရာသို့တွားလျင်သူတို့သည်နောင်တရကြပါလိမ့်မည်ဟုဆိုသောအာဗြဟံကသူတို့သည်မောရှေ၏စကားပရောဖက်တို့၏စကားကိုနားမထောင်လျင်တယောက်သောသူသည်သေခြင်းမှထမြောက်တော်လဲမယုံကြည်နိုင်ကြဟုအာဗြဟံဆို၏ဟုမိန်တော်မူ၏လို့တွေ့ရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာဘဝအခြေအနေချင်းမတူညီတဲ့လူနှစ်ယောက်အကြောင်းကိုကျွန်တော်တို့တွေ့ရပါတယ်တယောက်ကတထေးသားနောက်တယောက်ကတော့ဆင်းရဲသားလာဇရုသူတို့ရဲ့ဘဝအခြေအနေဟာဘလောက်အထိကွာခြားနေသလဲဆိုရင်တထေးသားဟာတံပိုးကြီးတဲ့အဝက်အစားတွေကိုဝက်ဆင်ပြီးတော့ကာမကုံစည်းစိမ်၌နေတိုင်းပျော်မွေ့လျက်နေတယ်လို့ကျွန်တော်တို့တွေ့ရပါတယ်။ဇင်ယန်သားလာဇရုကြတော့တံပိုးကြီးတဲ့အဝက်အစားတွေကိုဝက်ဖို့မရှိယုံသာမကတကိုယ်လုံးမှာအနှစိမ့်တွေပေါက်နေတဲ့အပြင်စားစရာမရှိလို့သူ့ရဲ့စားလောင်မွတ်သိမ့်မှုကိုပြည်စေဖို့တထေးသားရဲ့စပွဲကနေကြလာမဲ့အစာကိုစောက်မျောပြတော့တထေးရဲ့အိမ်တကားနားမှာတုံးလုံးနေရရှာတယ်။ခွေးတွေကသူ့ရဲ့အနှစိမ့်များကိုလာပြတော့ရက်ကြတယ်။အဲ့ဒီတထေးသားနဲ့ဆင်းရဲသားလာဇရုတို့ဟာသူတို့အလဲရောက်တဲ့အခါနှစ်ယောက်စလုံးတည်သွားကြတယ်။တယောက်ကအာဗြဟံရဲ့ယင်ခွင်လို့ခေါ်တဲ့ကောင်းကင်နိုင်ငံတော်။နောက်တယောက်ကတော့မရဏနိုင်ငံလို့ခေါ်တဲ့ငရဲပြည်ကိုအသီးသီးရောက်သွားကြတဲ့အကြောင်းကျွန်တော်ဖတ်ပြခဲ့တဲ့ယေရှုမိန့်တော်မူသောစကားတော်အရာကျွန်တော်တို့သိရပါတယ်။ကျွန်တော်တို့အတွက်သင်ခန်းစာကိုအတူချုပ်ပြောရရင်နံပါတ်၁လူတိုင်းတထေးသားပဲဖြစ်ဖြစ်ဆင်းရဲသားပဲဖြစ်ဖြစ်ကိုယ်အလဲရောက်လာရင်သေရမယ်။နံပါတ်၂ကျွန်တော်တို့လူသားတွေသေတဲ့အခါသွားရမယ့်နေရာဟာတက်နေရာပဲရှိတယ်။ကောင်းကင်နိုင်ငံနဲ့မရဏနိုင်ငံအခြားနေရာမရှိဘူး။လုကာအခန်း16အငယ်22ကနေပြော23ကြမှာဆင်းရဲသားသည်သေလွန်၍ကောင်းကင်တမန်တို့သည်အာဗြဟံ၏ယင်ခွင်သို့ပို့ဆောင်ကြ၏တထေးသည်လည်းသေလွန်၍တကြွချင်းကိုခံရလေ၏ မရဏနိုင်ငံ၌ပြင်းပြစွာသောဝေဒနာကိုခံရ၏လို့အတ္တိအလင်းကျွန်တော်တို့တွေ့ရပါတယ်။ကောင်းကင်နိုင်ငံကိုရောက်သွားတဲ့လာဇရုဟာကောင်းကင်နိုင်ငံမှာအမင်္ဂလာအပေါင်းနဲ့ကင်းဝေးဖို့နေရတဲ့အကြောင်းလုကာအခန်း16အခန်းငယ်25မှာကျွန်တော်တို့တွေ့ရပါတယ်။ငရဲမီအိုင်ထဲမှာအလွန်ပြင်းထန်လာတဲ့ဝေဒနာကိုခံနေရတဲ့တထဲသားကအာဗြဟံထံမှာဘာကိုတောင်းဆိုခဲ့သလဲ။ရေကိုတောင်းဆိုတဲ့အကြောင်းအခန်းငယ်24မှာအခုလိုတွေ့ရပါတယ်။အိုးအဘအာဗြဟံအကျွန်ုပ်ကိုကယ်မတနာတော်မူပါအကျွန်ုပ်သည်ဤမီးလျံ၌ပြင်းစွာခံရသောကြောင့်လာဇရုသည်မိမိလက်ဖြားကိုရေ၌နှိပ်၍အကျွန်ုပ်ရှာကိုအေးစေခြင်းဟာသူ့ကိုအကျွန်ုပ်ရှေ့ရာသို့ဆေလွတ်တော်မူပါဟုဟစ်ကြော်လေ၏။တထေသားဟာငရဲမီးအိုင်ထဲမှာနာကျင်လို့နဲ့မီးလောင်ဝေဒနာကိုခံနေရတဲ့အတွေ့လာဇရုရဲ့လက်ဖြားကနေကျလာမဲ့ရေလေးတစ်စက်ကိုပြန်မျောလင့်ပြော့တောင့်တနေရရှာတယ်။သူတောင်းဆိုတဲ့ရေကိုပေးဖို့အာဗြဟံကလာဇရုကိုဆေလွတ်သလားဆိုရင်မဆေလွတ်ခဲ့ဘူး။အာဗြဟံကငရဲကျနေတဲ့တထေးသားကိုအခုလိုပြောဆိုပါတယ်။ငါတို့နဲ့တင်တို့စက်ကြား၌အလွန်နဲ့လှသောကြောက်ကြီးတီလျက်ရှိ၏။ထို့ကြောင့်ဤအယမသင်တို့ရှိရာသို့ကိုးကျင်သောသူမကူးနိုင်ထိုအယမငါတို့ရှိရာသို့ကိုးကျင်သောသူလည်းမကူးနိုင်ဟုဆို၏ဒီကြမ်းကြမ်းမှာကျွန်တော်တို့အတွက်သင်ခန်းစာကပါလေငရဲကြနေတဲ့သူတို့ကိုငရဲကနေလုံးဝကယ်လို့မရတော့ဘူးဆိုတာကျွန်တော်တို့အတွက်သင်ခန်းစာပဲဒါပြင်ငရဲကြနေတဲ့သူတို့ရဲ့မိလောင်ခြင်းဝေဒနာကိုတတ်တာအောင်ဘာမှကျွန်တော်တို့လှုပ်ပေးလို့မရဘူး။နောက်တနည်းပြောရရင်ငရဲကြနေတဲ့သူတို့အတွက်ကျွန်တော်တို့ဘာမှလှုပ်ပေးလို့မရတော့ဘူး။အာဗြဟံကတထေးတောင်းဆိုတဲ့ရေကိုပေးလို့မရကြောင်းပြောပြတဲ့အခါတထေးကအခြားဘာကိုထပ်ပြော့တောင်းဆိုပြန်တယ်လေဆိုရင်အခန်းငယ်28ကနေပြော့31ကြားမှာအခုလိုဖော်ပြထားပါတယ်။တထေးကလည်းအိုးအဘထိုတို့မှန်လျင်အကျွန်ုပ်၌ညီငါးယောက်ရှိပါသည်ဖြစ်၍သူတို့သည်ဤပြင်းပြစွာခံရအယတ်သို့မရောက်မီအကြောင်းသူတို့အားတတ်သိခံစေခြင်းဟာလာဇရုကိုအကျွန်ုပ်အဘ၏အိမ်သို့ဆေလွတ်တော်မူပါအကျွန်ုပ်တောင်းပန်ပါ၏ဟုဆိုလျင်အာဗြဟံကသင်၏ညီတို့၌မောရှေမှဆ၍ပရောဖက်များရှိကြ၏ပရောဖက်တို့၏စကားကိုနာထောင်ကြစေဟုဆို၏တထေးကလည်းမဟုတ်ပါအဘအာဗြဟံတေသောလူစုတဲကတယောက်သောသူသည်ထမြောက်၍သူတို့ရှေ့ရာသို့သွားလျင်သူတို့သည်နောင်တရကြပါလိမ့်မည်ဟုဆိုသောအာဗြဟံကသူတို့သည်မောရှေ၏စကားပရောဖက်တို့၏စကားကိုနားမထောင်လျင်တယောက်သောသူသည်တေခြင်းမှထမြောက်တော်လဲမယုံကြည်နိုင်ကြဟုအာဗြဟံဆိုသည်ဟုမိန်တော်မူ၏ဒီကြမ်းကြမ်းမှကျွန်တော်တို့အတွက်သင်ခန်းစာကဘာလဲဆိုရင်ငရဲကြနေတဲ့သူဟာကိုယ့်အတွက်တော်၎င်းအခြားသောသူတို့အတွက်တော်၎င်းဘာအခွင့်အရေးမှတောင်းဆိုလို့မရတော့ဘူးငရဲကြနေတဲ့သူဟာအခွင့်အရေးအလုံးဆုံးရှုံးသွားတဲ့သူဖြစ်တယ်ငရဲပြည်ဆိုတာထွက်ပေါက်မရှိတော့တဲ့နေရာအခွင့်အရေးအလုံးဆုံးရှုံးရနေရာဖြစ်ပါတယ်ငရဲကြနေတဲ့တထေးသားကလူပြင်းမှာအသက်ရှင်နေသေးတဲ့သူ့ရဲ့ညီငါးယောက်တို့လည်းအခွင့်အရေးအလုံးဆုံးရှုံးရငရဲပြည်ကိုရောက်လာမှာကိုစိုးရိမ်လွန်းလို့သူတို့ကိုငရဲပြည်အကြောင်းတတိပေးဖို့ရန်လာဇရုကိုဆေလွတ်ပေးပါလို့အာဗြဟံကိုတောင်းဆိုခဲ့ပြန်ပါတယ်။သို့သောအာဗြဟံကတထေးသားရဲ့ညီငါးယောက်တို့မှာငရဲပြည်အကြောင်းတတိပေးနေတဲ့မောရှေမအစပရောဖက်များရှိနေကြောင်းသူတို့ရဲ့စကားကိုနားထောင်ကြပါစေလို့တထေးသားကိုပြန်ပြီးပြောလိုက်ပါတယ်။မောရှေနဲ့ပရောဖက်များဆိုတာဘာကိုဆိုလိုတာလဲ။မောရှေနဲ့ပရောဖက်များဆိုတာဓမ္မဟောင်းကျမ်းကိုပြောနေတာဖြစ်ပါတယ်။ကပ္ပဝုကျမ်းထွတ်မြတ်ကျမ်းတောလေရကျမ်းဝုတ်ပြုရကျမ်းတယောဟောရကျမ်းစသည်တို့ကိုမောရှေကျမ်းသို့မဟုတ်ပညတ်တိကျမ်းလို့ခေါ်ပါတယ်။ဟေရှာယအနာဂတ်တိကျမ်း ယေရမိအနာဂတ်တိကျမ်း မာလခိအနာဂတ်တိကျမ်းစသည်တို့ကိုပရောဖက်ကျမ်းလို့လည်းခေါ်ပါတယ်။ဒါကြောင့်အာဗြဟံကမောရှေနဲ့ပရောဖက်တို့၏စကားကိုနားထောင်ကြစေဟုဆိုရမှာတမန်ကျမ်းစာရဲ့တတိပေးချက်ကိုနားထောင်ကြစေလို့ဆိုလိုခြင်းဖြစ်ပါတယ်။ တတ်သေးကသေလွန်သွားတဲ့သူတယောက်ယောက်ကထမြောက်ဘောသူတို့ကိုသွားပြောမှပဲသူ့ရဲ့ညီငါးယောက်တို့ကငရဲပြေအချမ်းကိုယုံကြည်နိုင်မှာဖြစ်တယ်ဆိုပြီးတော့လာဇရုကိုစေလွတ်ပေးဖို့အာဗြဟံကိုတောင်းဆိုခဲ့ပါတယ်ဒါပေမဲ့အာဗြဟံကတမန်ကျမ်းစာရဲ့တတိပေးချက်ကိုသူတို့မယုံရင်သေးတဲ့လူတွေကထမြောက်ပြတော့သွားပြောရင်လဲသူတို့ယုံမှာမဟုတ်ဘူးဆိုပြီးလာဇရုကိုမစီလွတ်ခဲ့ပါဘူးကျွန်တော်တို့အတွက်သင်ခန်းစာကပါလဲဆိုရင်ငရဲပြေအမှန်တကယ်ရှိကြောင်းနဲ့ငရဲမှလွတ်မြောက်ရာလမ်းကိုဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာအားဖြင့်လူတို့ကိုဖယားသခင်တတိပေးထားပြီးဖြစ်ပါတယ်နှုတ်ကပတ်တော်တမန်ကျမ်းစာဟာလူတိုင်းအတွက်ငရဲပြေအကြောင်းဖယားသခင်တတိပေးချက်လုံလောက်သောဘုရားသခင်တသက်ခံတော်မူချက်ဖြစ်သောကြောင့်အခြားတသက်ခံတတိပေးချက်ကိုဘုရားသခင်မပေးဘူး။သင်နဲ့ကျွန်တော်ကိုလည်းဒီထက်ပိုတဲ့တသက်တတိပေးချက်ကိုဘုရားသခင်ပေးမှာမဟုတ်ဘူး။တမန်ကျမ်းစာရဲ့တသက်ခံတတိပေးချက်ကိုမယုံကြည်ရင်ဒီကျမ်းချက်တွေကကျွန်တော်တို့တွေ့ရတဲ့တထေးသားလူပဲငရဲကြမှာဖြစ်တယ်။နောင်ဘဝအတွက်ယခုပြင်ဆင်ထားရပါမယ်။သေသွားရင်ပြင်ဆင်လို့မရတော့ဘူး။လုံးဝနောက်ကျသွားပြီအပင်ငရဲကနေလွတ်မြောက်ခြင်းပါသလားလွတ်မြောက်ခြင်းရင်တမန်ကျမ်းစာရဲ့တတိပေးချက်အတိုင်းသခင်ယေရှုကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံပါယေရှုခရစ်တော်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံမှငရဲကနေလွတ်မြောက်နိုင်ကြောင်းတမန်ကျမ်းစာအားဖြင့်လူတို့ကိုဖယားသခင်တတိပေးလျက်ရှိနေပါတယ်သခင်ယေရှုကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံမှငရဲမှလွတ်မြောက်နိုင်ကြောင်းအနှဲငယ်ဝင်ခချင်ပါတယ်လူတိုင်းဟာဘုရားသခင်ပြည့်ညတ်တော်ကိုချိုးဖောက်ပြီးဘုရားသခင်ရှေ့တော်မှာအတရေပြတ်တော်သူတွေဖြစ်ကြောင်းတမန်ကျမ်းစာမှာပြောထားပါတယ်မခိုးရလူအသက်ကိုမတတ်ရသူ့မယားကိုမပစ်မှားရမုသားကိုမတုံညာစတဲ့ဘုရားသခင်ပြည့်ညတ်တော်ကိုလူတိုင်းကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါးစလုံးနဲ့သူ့မဟုတ်ကံတစ်ပါးပါးနဲ့ကျိုးလွန်ကြပါတယ်လူတိုင်းကိုလှုပ်မိခဲ့တဲ့အပြစ်အတွက်ကိုယ်တိုင်အပြစ်ဒဏ်ခံရမယ်ဆိုတာဘုရားသခင်ပြဋ္ဌာန်းတော်မူချက်ဖြစ်ပါတယ်။ခံရမယ့်အပြစ်ဒဏ်ကထာဝရငရဲမိအိုင်ဖြစ်ပါတယ်။လူတိုင်းဟာဘုရားသခင်ပြည့်ညတ်တော်ကိုချိုးဖောက်တဲ့သူတွေဖြစ်ကြတဲ့အတွက်လူတိုင်းငရဲကြမှုတရားမှတရားရခိုင်နှုန်းသေချာတယ်။လူဟာကိုလှုပ်မိခဲ့တဲ့အပြစ်တွေကိုခြေဖြတ်ဖို့လုပ်နေကြပါတယ်။ဒါပေမဲ့ကိုယ်လုံမိခဲ့တဲ့အပြစ်တွေကိုခြေဖြတ်ဖို့လုံနေရင်းနဲ့ပဲအခြားအပြစ်တွေကိုနောက်ထပ်လုံမြင့်ကြပြန်ပါတယ်လူတိုင်းဟာအပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေကိုယ့်ကိုယ်ကိုမကယ်တင်နိုင်သောသူတွေဖြစ်ကြပါတယ်အပြစ်နဲ့အပြစ်ဒဏ်ကနေကိုယ့်ကိုယ်ကိုမကယ်တင်နိုင်တဲ့လောကီလူသားတို့ကိုအပြစ်နဲ့အပြစ်ဒဏ်ကနေရွေးနှောက်ကယ်တင်ဖို့ရန်ယေရှုဒီလောကမှာလူသားတစ်အဖြစ်ကိုခံယူပြီးတန်ရှင်းစွာဖွားမြင်တော်မူခဲ့ပါတယ်အပြစ်တစ်စက်မှမရှိသောယေရှုဟာလူတို့အပြစ်ကြောင့်လဝါကတ်တိုင်မှာအသေးခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူပါတယ်ယနေ့ယေရှုအသက်ရှင်လျက်ရှိပြီးလောကီလူသားအလုံးကိုနှုတ်ကပတ်တော်တမန်ကျမ်းစာအဖျင်အခုလိုမိန့်တော်မူလျက်ရှိနေပါတယ်ငါအမှန်အကန့်ဆိုသည်ကငါစကားကိုနားထောင်၍ငါကိုစေလွတ်တော်မူသောသူကိုယုံကြည်သောသူသည်ထာဝရအသက်ကိုရသည်ဖြစ်၍အပြစ်စီရင်ခြင်းကိုမခံရသေခြင်းမှအသက်ရှင်ခြင်းသို့ကိုးမြောက်သောသူဖြစ်၏လို့ယေရှုဘုရားကအတိအလင်းမိန့်တော်မူပါတယ်။ယောဟန်အခန်း6အငယ်58မှာလည်းယေရှုကအခုလိုမိန့်တော်မူပါတယ်။ငါအမှန်အကန့်ဆိုသည်ကငါကိုယုံကြည်သောသူသည်ထာဝရအသက်ကိုရ၏နံဘဝမှာသင်ဘယ်ကိုရောက်မယ်ထင်တယ်လဲအပင်ငရဲကိုရောက်မလားကောင်းကင်နိုင်ငံလားဆိုတာယေရှုကိုသင်ရဲ့ကယ်တင်ရှင်အဖြစ်ယုံကြည်လက်ခံသလားဒါမှမဟုတ်ညှင်းပယ်သလားဆိုတဲ့အချက်ကအဆုံးအဖြတ်ပေးမှာဖြစ်တယ်လူတိုင်းကိုယ့်အလှည့်ရောက်လာရင်သင်ရမှာဖြစ်တယ်ကိုယ့်အလှည့်ဘယ်နေ့ရောက်လာမလဲဆိုတာဘယ်သူမှမသိကြဘူးကျွန်တော်ဝင်ခဲ့တဲ့တထဲသားဟာလဲသူ့အလှည့်ရောက်လာတော့သေးရပါတယ်စင်ရသားလာဇရုဟာလဲသူ့အလှည့်ရောက်လာတဲ့အခါသေးရပါတယ်နောင်ဘဝအတွက်ယခုဘဝကလေးကပြင်ဆင်ရမှာဖြစ်ပါတယ်သေသွားရင်ဘာမှလုပ်လို့မရတော့ဘူး ဒါကြောင့်ယေရှုကိုသင်ရဲ့ကဲတင်ရှင်နဲ့အရှင်သခင်အဖြစ်တစ်ခါမှယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါလို့မေတ္တာနဲ့ကျွန်တော်တိုက်တွန်းအပ်ပါတယ်။နားဆင်နေတဲ့ဓမ္မမွေဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။